ရန်ကုန်တိုင်းအတွင်းကကိုဗစ်ရောဂါရှိလူနာတွေနဲ့အနီးကထိတွေ့မှုရှိခဲ့သူတွေကိုကွင်းစင်ရှာဖွေတာမြို့နယ်၅မြို့နယ်မှာဆောင်ရွက်ခဲ့ပြီးဖြစ်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျွန်မဆူဆူပါကိုဗစ်ရောဂါရှိသူတွေနဲ့အနီးကထိတွေ့မှုရှိမရှိကွင်းစင်ရှာဖွေတဲ့လုပ်ငန်းကိုတိုင်းဆိုရတာဝန်ရှိသူတွေနဲ့ကျန်းမာရေးဌာနတို့ပူးပေါင်းပြီးဒူးဒူးချမ်းမာဆောင်ရွက်နေတာအင်းစိန ာလော်ဒောင်းချထားတဲ့နေရာအပါအဝင်အဲ့ဒီအနီးအနားဝင်းကျင်မှာနေထိုင်သူတွေကိုပါယောဂရာဇဝင်မေးမြန်းပြီးကျန်းမာရေးစစ်ဆေးပေးခဲ့တယ်လို့ဗဟန်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစိန်ကြီးက VOA ကိုပြောပါတယ
်လော်ဒောင်းချတဲ့ပတ်ဝန်းကျင်နဲ့လမ်းလူလမ်းသားတွေပေါ့သူတို့ကိုဘလူလျောက်အပူတိုင်းစစ်တီနဲ့တိုင်းတာပြီးတော့ကျန်းမာရေးနေပြီးတော့မှယောဂရှာဖွေမှုလုပ်ငန်းတွေသူတို့လုပ်တာပေါ့အချိန်နဲ့ဖွင့်လင်းပြောမယ်ဆိုတော့ကောင်းတယ်မရှိဘူးကိုတို့ဒီမှာအလူတောင်ပူတိုင်းကိရိယာဆက်ဟိုရင်ပေါ်မှာတက်ပြီးတော့တေချာစစ်စစ်တဲ့အချိန်မှာလည်းခုနအပူချိန်နဲ့ပတ်သက်ပြီးတော့လည်းပြဿနာမရှိဘူး။တနည်းအားပြောမယ်ဆိုရင်တော့ကွယောဂလက္ခဏာရှိတာတွေမတွေ့ခဲ့ရဘူးပေါ့
။တခွဲအတီပြူလူနာ14ဦးအထိရှိထားတဲ့တောင်ကလာပါမြို့နယ်မှာလည်းကျမ်းမာရေးစစ်ဆေးပြီးပိုးတွေ့လူနာနဲ့ထိတွေ့မှုရှိမရှိစုံစမ်းတာကိုမနေ့တုန်းကဆောင်ရွက်ခဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးမုံမြင့်ကအခုလိုပြောပါတယ်
။အခွဲဆက်ပွဲပေါ့ကျွန်တော်တို့ခွဲပြီးတော့စစ်တာမှာတော့ဘာမှတော့မတွေ့ဘူး။တွေ့ရင်လည်းစင်တဲ့ပိုးကိုလည်းကျွန်တော်တို့သူနာပြုကားတို့ဘာလို့လဲစီစဉ်လာတယ်မနေ့ကတော့မတွေ့ရဘူးတမ်းနော်ကန်ဂျီယိုတို့တခြားပရာဂျီတာအဖွဲ့တွေနဲ့ကျွန်တော်တို့အုပ်ချုပ်ရေးနဲ့စံမိုင်းနဲ့ဦးစီးပြီးတော့နေရောညောင်းရောကျွန်တော်တို့ကတော့ဒီပတိမလွတ်ပဲနဲ့လုပ်နေရတယ
်ဘဟန်းနဲ့တောင်းကလာပါမြို့နယ်မှာတော့ကွင်းစစ်ဆစ်ဆီးပြီးတဲ့နောက်ကိုဗစ်တန်တရားနဲ့ဆေးရုံလွှဲခဲ့ရသူမရှိသလိုအသွားလာကန့်သတ်ခံရသူတွေလည်းမရှိခဲ့ပါဘူးတနင်္ဂနွေလုံးအတိုင်းအတာနဲ့ဆိုကိုဗစ်လူနာအများဆုံးတွေ့ရှိခဲ့တဲ့အင်းစိန်မြို့နယ်မှာတော့ပိုးရိပ်လူနာ43ဦးအထိရှိထားပြီးကွင်းစစ်ရှာဖွေတဲ့လုပ်ငန်းကိုအဲ့ဒီမြို့နယ်မှာပထမဆုံးစတင်ဆောင်ရွက်ခဲ့တာပါယောဂတန်တရားနဲ့ဆေးရုံလွှဲခဲ့ရသူ3ဦးအပါအဝင်သတ်မှတ်ထားတဲ့နေရာမှာအသွားအလာကန့်သတ်ခံရမဲ့သူကတော့16ဦးအထိရှိခဲ့ပါတယ်အဲ့ဒီလိုကွင်းစင်းရှာဖွေပြီးကျန်းမာရေးစစ်ဆေးပေးနေတာဟာကိုဗစ်ရောဂါကာကွယ်ထိန်းချုပ်တဲ့နေရာမှာထိရောက်မှုရှိခဲ့တယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်ဆိုင်ယုံလို့သားအများဆုံးနေထိုင်တဲ့လှိုင်သာယာမြို့နယ်မှာလည်းတခွဲအတီပြူလူနာ9ဦးအထိရှိထားပြီးကွင်းစင်းရှာဖွေတဲ့လုပ်ငန်းကိုဆောင်ရွက်ပြီးချိန်မှာတော့ခီးသွွားရာဇဝင်ရှိထားပြီးယောဂဘိုးရှိသူနဲ့အနီးကပ်ထိတွေ့ခဲ့သူ6ဦးကိုဆေးရုံပို့ခဲ့ပြီးတော့တခွဲနမူနာရယူစစ်ဆေးခဲ့တယ်လို့သိရပါတယ်။ကိုဗစ်တခွဲအတီပြူလူနာ10ဦးအထိရှိထားတဲ့တာမွေမြို့နယ်မှာတော့ကွင်းစင်းစစ်ဆေးပြီးတဲ့နောက်ဆေးရုံလွှဲခဲ့ရသူ4ဦးနဲ့သတ်မှတ်ထားတဲ့နေရာတွေမှာတိကျနေထိုင်ရမယ့်သူ4ဦးစုစုပေါင်း10ဦးအထိတွေ့ရှိခဲ့ပါတယ်။လာမယ့်မေလ23ရက်နေ့မှာတော့ပိုးရိပ်လူနာ16ဦးအထိရှိထားတဲ့မယန်းကုန်းမြို့နယ်မှာကွင်းစင်းရှာဖွေပြီးကျန်းမာရေးစစ်ဆေးတဲ့လုပ်ငန်းကိုဆောင်ရွက်သွားမယ်လို့သိရပါဗျ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာပေါင်း193ဦးအထိရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ယောဂပိုးကင်းစင်လာသူ104ဦးအထိရှိထားပြီးဖြစ်ပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။